ဗီအိုအေအမေရိကန်တန်ကဆက်လက်တင်ပြနေပါတယ်ရှင်ကျွန်မခင်ဆိုးဝင်းပါမြန်မာနိုင်ငံမှာအထွေထွေရေကောက်ပွဲကျင်းပဖို့တလှပဲလိုပါတော့တယ်ကိုဗစ် -19 ကပ်ရောဂါကာလမှာလွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲကိုစိတ်ချလုံခြုံစွာအထမြတ်အောင်ကျင်းပနိုင်ပါမလားဆိုတာနဲ့ပတ်သက်ပြီးတော့ပြည်အောင်စုရေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကို VOA ကတည်ထောင်ဆက်သွယ်မေးမြန်းထားပါတယ်အဲ့ဒီဆက်သွယ်မေးမြန်းချက်တွေကအရေးကြီးတဲ့အချက်တချို့ကိုကောက်လို့ပြီးတော့ကျွန်မတင်ဆက်ပေးပါမယ်
တကယ်လို့ဒီကပ်ရောဂါကဆက်ပြီးတော့ဆိုးနေမယ်ဆိုရင်ရောရွေးကောက်ပွဲရွှေ့ဆိုင်မှုအလားအလာရောရှိပါလားရှင
်။ကိုဗစ်ကာလမှာတင်ပတ်သွားတဲ့တောင်ဘူရီးယားလို့ဟိုလားစင်ကာပူလို့ဒီလင်္ကာလို့ရှိပြီးသားတယ်သူတို့လည်းကိုဗစ်ကာလမှာလုပ်သွားတာ။အခုကျွန်တော်တို့လည်းဆိုရဲအမေရိကန်ဘာသာလို့မှာမလားဒီမှာတော့ရကျွန်တော်တို့တော့အသေးပြောက်အများကြီးဒီလောက်ရှိနေရတယ်ရွှေ့လားအမေရိကန်မှာ။အမေရိကန်တို့ကရွေးကောက်ပွဲလုပ်မှာမလားဒီမှာတော့အဲ့ဒါဒီလောက်သုံးရတဲ့နိုင်ငံကြီးအတော်တို့ဒီနေရာကျွန်တော်တို့ကသူ့ဘလောက်ဂျာနုနေတဲ့နေရာကမလို့ဘူးဆိုရင်ဘာအကြောင်းပြအဲ့ဒါကျွန်တော်တို့ကဟိုကျမရေချွတ်ကိုဒီဘက်နဲ့လောက်တာမဟုတ်ဘူးကျမရေချွတ်ကကြည့်ပြီးလုပ်မယ်ဒါကြောင့်မလို့ကျွန်တော်တို့ကကိုဗစ် -19 ရောဂါအကောက်ွယ်ထိတုတ်ကူးတာရေဘိုးအဆင့်အမျိုးသားကော်မတီပေါ့အမျိုးသားကော်မတီဘိုးအဆင့်ရဲ့လမ်းညွှန်မှုနဲ့ကျွန်တော်ယူထားတယ်ကျမရေနဲ့အားသားဝန်ကြီးဌာနထုတ်တဲ့ဒါလမ်းညွှန်မှုနဲ့ကျွန်တော်ယူထားတယ်နောက်ဒေတာဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေရဲ့ကန့်သတ်ချက်တွေကိုလည်းကျွန်တော်တို့ကလိုက်နာပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ရုပ်ဘုတ်ပြောင်းကျွန်တော်ကြိုးစားဆောင်ရွက်သွားမှာဒါပြည်သူကအဓိကဆိုတာတော့လို့ပါပြည်သူပူးပေါင်းကူညီဖို့လို့ပါ
ဟုတ်ကဲ့ပါဒီရွေးကောက်ပွဲမကျင်းပနိုင်မဲ့ဟိုစီရေးပဋိပက္ခတွေဖြစ်နေတဲ့နေရာတွေရှိပါတယ်ဥပမာရခိုင်ပြည်နယ်မှာဆိုတော့တော်တော်လေးကိုတချို့မြောက်ပိုင်းဘက်မှာမလုပ်နိုင်ဘူးပေါ့နောက်ဆရာဟိုဥက္ကဋ္ဌကြီးကိုယ်တိုင်သွားပြီးတော့ညှိနှိုင်းတာရှိခဲ့တဲ့ဒီဝဒေသမှာရောဟိုဒီဒီမျိုးပေါ့ရှမ်းမြောက်ပိုင်းပေါ့နော်အဲ့လိုမျိုးဒေသတွေမှာရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုကျင်းပနိုင်ခြင်းရှိပါလားရှင်ကျွန်တော
်တို့ဝဒေသကိုကျွန်တော်သွားပြီးတော့ရွေးကောက်ပွဲကျင်းပနိုင်မှုအစီအစဉ်ရှိစီသွားရလေးလားအဲ့ဒီဝါဒေသာတကယ်တော့ကောင်းတော်မြတ်မိကောကိုတင်ပတ်ခြင်းသိရှိပါအခုဒါတကောကတော့လုပ်နေတယ်သူတို့ကြည်ကြည်ပြီးပူးပေါင်းဆောင်ရွက်မှာအခြေအနေရှိတယ်ဒါပေမဲ့ကျွန်တော်တို့အာဏာရှင်တို့သူတို့ကတွေ့တာအဲ့ဒီဝါဒေသာ၅မြို့နယ်မှာရှိတဲ့ဥပ္ပီမာသိန်းကမှာနိုင်ငံသားစစ်စီကပ်ပြားတက်တောင်းလောက်ပဲရှိတယ်အားလုံးကျွန်တော်တို့ကနိုင်ငံသားစစ်စီကပ်ကိုအခြေခံမဲဆင်းနေတူတာသူကမာသိန်းလောက်တော့ရှိတယ်ရသစီကက2000လောက်ပဲရှိတယ်။တကယ်သူတို့ထုတ်ပြန်ပြီးထုတ်ပြန်လာတဲ့ဝါနိုင်ငံသားကတောက်ရှိတယ်။ဒါကျွန်တော်တို့အစိုးရလုပ်နေတဲ့ကပ်မှုတွေကျွန်တော်တို့သုံးပြီးလို့ရတယ်။ဒါနဲ့ကျွန်တော်တို့ကဒီအားလေးအားလုံးမားသိလို့မဟုတ်ဘူး။ရသစီကပြရရတော့အချိန်မပြီးတော့ဘူး။အတန်းတို့အချိန်မီအောင်ဆောင်ရွက်ပေးနိုင်တဲ့အခါကျရင်ဒါကျွန်တော်တို့ဒီတော့ပဲလုပ်ဖို့ကျွန်တော်အစီအစဉ်ရှိပါတယ်။အခုတော့ဒီဝါဒေကဝါဒေတာရောဆံလက်ထားခဲ့ရတဲ့အခြေအနေရောက်ခုနပြောတဲ့ရခိုင်တို့အစုလည်းလည်းဒီဝါပရိပကဖြစ်တဲ့နေရာတွေကတော့ကျွန်တော်တို့အခုချိန်မှာအဲကာဝေးဝန်ကြီးဌာနရဲ့ PA ဝန်ကြီးဌာနရဲ့ပြည်ရင်အေးချမ်းစွာတင်ပနိုင်ပြီရှိမရှိသဘောထားတွေကျွန်တော်တို့တောင်းခံထားပါတယ်တောင်းခံထားလို့သူတို့ဆရာသဘောထားတွေရလာပြီဆိုရင်အဲ့ဒီသဘောထားဟိုအခြေခံပြီးတော့ကျွန်တော်တို့ဒီတော့ဘယ်မှာပြန်နေလဲညွန့်နေတယ်ပြညာပြီးတော့ဒါပေမဲ့အဲ့အခြေအနေတော့ကျွန်တော်တို့ဒါစောင့်ဆိုင်ပြီးတော့ကြည့်နေတဲ့အခြေအနေဖြစ်ပါတယ်ကျွန်တော်တို့ကြာခင်တော့ကျွန်တော်ပြညာနိုင်မယ်လို့ပြောလဲ
ဟုတ်ကဲ့ပါဟိုဒီရွေးကောက်ပွဲလေးလာနေတဲ့ဒီဟိုအဖွဲ့တွေကနေပြီးတော့သုံးသက်ချက်ပေါ့နော်သူတို့စစ်တမ်းတွေကောက်ယူတဲ့အခါမှာဒီဒီကတ်ယောဂါကာလာကြီးမှာပေါ့နော်ရွေးကောက်ပွဲလာပြီးဘဲပေးနိုင်ဖို့ခန့်မှန်းကြီးက55ရာခိုင်နှုန်းလောက်ပဲရှိရဲဆိုတော့ဒီရွေးကောက်ပွဲတခုဖြစ်မြောက်ဖို့အတွက်ကဘယ်နဲ့ရာခိုင်နှုန်းလောက်ရှိမဲလာပေးမှရွေးကောက်ပွဲအထမြောက်တယ်လို့ခေါ်နိုင်ပါလဲရှင်
ကျွန်တော်ဒီမဲပေးရာခိုင်နှုန်းကဒီကျွန်တော်တို့ရွေးကောက်ပွဲမှာဥပဒေမှာကဘယ်နဲ့ရာခိုင်နှုန်းလာပြီးမှအောင်မြင်လဲဆိုတော့တက်ဒီပြတ်ထမ်းချက်မရှိဘူးဒီအများဆုံးရတဲ့လူအနိုင်ယူ FPTP purpose boost ဖြစ်တဲ့တွေလာပြီးတဲ့လူရဲ့အခြေအတွက်အထက်မှာအများဆုံးရတဲ့လူနိုင်မှာပဲကျွန်တော်အခုနေကြောင်းရတော့ဒီလိုပဲသဘောပေါက်တာအတချို့ကဘု50ကျော်ရင်ရွေးကောက်ပွဲအထက်မှာအဲ့လားတွေကကိုယ်တိုင်ပုံစံမှာပြောင်းတဲ့ခါမှလာပါကျွန်တော်တို့ရွေးကောက်ပွဲဒီတမန်ရွေးကောက်ပွဲဒီထွတ်တော်ပုံစံရွေးကောက်ပွဲမှာယာနုတ္တမထားတာမရှိဘူးလာပေးတဲ့လူတွေမှာအများဆုံးရတဲ့လူကနိုင်ငံဒါမို့ရာထူးသားပါတဲ့အခြေတွေကျွန်တော်တို့မစိုးရိမ်ဘူးလာပေးတော့ရဲ့အများဆုံးရတဲ့လူကျွန်တော်တို့ဒါအနိုင်ပေးမှာဒါဥပဒေပါ
ဒီအစည်းအဝေးကဝေကော်မရှင်ဥက္ကဋ္ဌဦးလာသိန်းကို VOA ကတည်တံ့ဆက်သွယ်မိ мян ထားပြီးတော့အဲ့ဒီထက်ကကောက်နှုတ်ချက်တချို့ကိုတင်ဆက်ပေးခဲ့တာပါ။တည်တံ့ဆက်သွယ်မိ мян ချင်းအပြည့်အစုံကိုတော့တနင်္ဂနွေနေ့ည9:00နာရီနဲ့တနင်္လာနေ့မနက်6:00နာရီမှာထုတ်လွှင့်မယ်။မြမဒီမိုကရေစီရေးရအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။